ဒီပေးရင်မြို့အနေကျေးရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေလုပ်နေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။စပါးရိတ်သိမ်းချိန်မှာအခုလိုတိမ်းရှောင်နေရတဲ့အတွက်လည်းအခက်အခဲတွေရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစိုးဝင်းလိုင်ကပြောပြပေးပါရှင်။စကိုင်းတိုင်းဒေသကြီးဒီပေးရင်မြို့နယ်နဲ့တမိုင်သာဝေးတဲ့မဝဲတော်ဝဘာတပြေးသာမှန်သာစတဲ့ ေသူတူကပြောပါတယ
်ကျွန်တော်တို့နဲ့ဟိုမျိုးနဲ့ကြည့်ရပေါ့နော်ကျွန်တော်နေဖြစ်တဲ့သဘောပေါက်မှန်တယ်တပီးသားပေါ့အဲ့ဘက်ကိုလာတယ်ပေါ့မင်းရဲ့ပုံရရှိဟုတ်အဲ့တော့အဲ့ဘက်ကလည်းကျွန်တော်တို့လွတ်ရအောင်ပြီးရပေါ့တခြားဘက်ကကျွန်တော်ပြီးတော့လည်း၃ခုလောက်ရှိနှစ်ခု၃ခုလောက်ရှိဟုတ်ဒီကောင်ဆီဗီဆောင်ဆန်နေကြပေါ့ဆန်နေကြလို့တည်းဆောင်းနေရတယ်ဒီပေါ့ဒါပေါ့သူကမယူနိုင်ဘူးမယူနိုင်ဘူးလေတိုင်းပြီးရတာပေါ့ပြွာတော့လာတာကြီးတော့မလိုဘူးဒီပေါ့ကျွန်တော်ကျွန်တော်တော့ဘူးကတော့တော့ပြွာရတယ်ဒီခုတော့ဆောင်းတော့အမျိုးတွေတော့တော်တော်လေးတော့အကူအညီပြုရတယ်ဆန်းနေကြတော့မလွယ်ကြဘူးခုမှလည်းလိခါလိခါဒီလိတဲ့ကြောက်ရံဒီနည်းနဲ့အခါရောမလို့ရှိရတော့အဲ့ဒါရတော့ခက်ခဲတာပေါ့
စစ်ကောင်စီစစ်ကြောင်းဝင်ရောက်ရှာဖွေပြီးပြန်ထွက်ချိန်ဒီဇင်ဘာ14ရက်နေ့မှာဒေသခံလူငယ်3ဦးကိုလည်းတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုဝင်ရောက်ရှာဖွေတာတွေဇက်တိုက်ပြုလုပ်နေပြီးဒေသခံတွေမှာလည်းစိုးရိမ်ပြီးထွက်ပြေးတင်းရှောင်နေကြရတာပါစမားရဲတင်းကြီးမှာစစ်ကောင်စီတပ်တွေဟာကြေးရွာတွေမှာမကြာခဏဆူဆူလို့ဝင်ရောက်ရှာဖွေတာတွေလုပ်နေတာဖြစ်တဲ့အတွက်စမားတွေအမဲ့လွန်ပြီးရဲတင်းကြီးကြော်လွန်နေတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဒေသခံတအူးကပြောပါတယ်
ခုနေချင်းကတော့ကျမတို့ပတ်ဝန်းကျင်မှာတော့လေအဲ့ဟာကိုအာရုံမဆိုင်အားကြီးဘူးဟိုတချို့လေတွေဆိုရင်ကျမတို့ဆိုရင်ကျမကျွန်းတာကောင်းမှာပေါ့နော်အဲဒေတိယအတုံးဆိုကျွန်းတာပေါ့အမှဲ့ကြီးတောင်တချို့ကြီးကျွန်းနေပါမယ်ဟိုလူတွေကလည်းဒီလိုတချို့ဘယ်လိုကောင်းမှာရိတ်တဲ့သူတွေလည်းထွက်တော့ရိတ်နေကြပြီကိုဟာနဲ့ကိုအင်းတက်ရနီးတက်ရမိသားစုကြီးလိုက်ပေါ့နော်အရင်တော့ကျမတို့ယူသိမ်းချီလီတက်တယ်နဲ့အဲ့လိုမျိုးတခါလေးထိုးပြီးတော့မှရှူလိုက်တာကတော့အဲ့ဆက်တည်းကလည်းသူတို့ကိုယ်တိုင်ကလည်းတိတ်မလိုက်ရဲ့ဖြစ်နေရတယ်။အဲ့ဆက်အဆက်သေးလေးကြောင့်ရောပြောပြီးရွာပြန်လည်းဒီလိုကျမတို့တတိယတက်ချဝဲတက်ဝိုက်ကြလေ။အဲ့လိုလက်ထိုးနေရဖြစ်တဲ့အတွက်အဲ့လိုစိတ်မကြေးရသေးဘူး။အင်းဆက်တည်းနေရေးတဲ့ချိန်ဆက်တည်းနေထိုးမယ်ဆိုရင်တော့တပားကြည့်ရအရင်ကြည့်ရဲ့အတွက်ဟိုအထက်တည်းကတော့ကြော့သွားတဲ့အနေထားတွေတော့ရှိမှာပေါ့နော်။
ဒီပဲမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆူဆူလို့ဝင်ရောက်ပြီးနေမြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆူဆူလို့တိုက်ပွဲတွေဖြစ်ပွားနေတာပါတိုက်ပွဲပြင်းထန်တဲ့အတွက်နိုဝင်ဘာလ28ရက်နဲ့ဒီဇင်ဘာ9ရက်တို့မှာစစ်ကောင်စီကလေကြောင်းကနေရဟန်းရင်နဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆူဆူလို့တိုက်ပွဲတွေဖြစ်ပွားနေတာပါတိုက်ပွဲပြင်းထန်တဲ့အတွက်နိုဝင်ဘာ28ရက်နဲ့ဒီဇင်ဘာ9ရက်တို့မှာစစ်ကောင်စီကလေကြောင်းကနေရဟယင်းနဲ့ပစ်ခတ်တာတွေပြုလုပ်ခဲ့လို့အရတားတွေတည်ဆုံခဲ့တာလည်းရှိပါတယ်။ဒါ့အပြင်နယ်မြေရှင်းလင်းတဲ့စစ်ကောင်စီတပ်တွေဟာမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရတာလည်းရှိပါတယ်ခင်ဗျာ။